တင်ဘောလုံးရသည်ပရီးမီးယားလိချန်ပီယံဖလားကိုမန်စီးတီးအသင်းရသွားပါပြီ။တနင်္ဂနွေနေ့က Old Trafford မှာကန်တဲ့ Manchester United နဲ့ West Brom တို့ပွဲမှာမန်ချက်အသင်းတကူကူမရှိနဲ့ရှုံးသွားတာကြောင့်မန်စီးတီးချန်ပီယံဖြစ်သွားတာပါ။စနေနေ့ကပွဲမှာမန်စီးတီးအသင်းကစပါးအသင်းကို3-2နဲ့နိုင်ရပြီးတဲ့နောက်33ပွဲစီကန်ပြီးချိန်မှာမန်စီးတီးက88မှတ်နဲ့မန်ချက်က82မှတ်ရထားပါတယ်။ဂိုးအရေအတွက်ကြွားချချက်ကလည်းရှိနေတာကြောင့်မန်ချက်အနေနဲ့အခုရှုံးသွားတဲ့ West Brom နဲ့ပွဲအပွားအဝင်လက်ကျန်ပွဲအားလုံးကိုနိုင်ရဖို့လိုတာပါ။ဒါအပြင်မန်စီးတီးကလက်ကျန်ပွဲအားလုံးကိုရှုံးဖို့လည်းလိုပါသေးတယ်။ဒါကြောင့်လည်းအခုရှုံးပွဲဟာမန်ချက်အတွက်ချန်ပီယံဖြစ်ဖို့အိမ်မက်ကိုလုံးဝရိုက်ကျူးလိုက်တာဖြစ်တယ်လို့မန်စီးတီးအတွက်တော့ချန်ပီယံဖလားကိုပိုင်ပိုင်စုပ်ကန့်ခွင့်ရသွားစေတာပါပဲ။မန်စီးတီးအသင်းချန်ပီယံဖြစ်သွားတဲ့အတွက်အသင်းမန်နေဂျာပက်ဂွာဒီယိုလာဟာလည်းအင်္ဂလန်ပရီးမီးယားလိဖလားကိုရအောင်ယူပေးနိုင်တဲ့ပထမဆုံးစပိန်နိုင်ငံသားမန်နေဂျာဖြစ်သွားပါပြီ။ဒီနှစ်ဘောလုံးရာသီတစ်လျှောက်မန်စီးတီးဟာ93ဂိုးသွင်းယူခဲ့ပြီးအခုချိန်ထိဆိုရင်ရှုံးပွဲ2ပွဲပဲရှိပါသေးတယ်။ဒီကရနေ့ဩဂုတ်လနဲ့ဒီဇင်ဘာလအတွင်း18ပွဲဆက်တိုက်အနိုင်ရခဲ့တာကလည်းချန်ပီယံဖြစ်ဖို့လမ်းကြောင်းပေါ်ရောက်သွားစေခဲ့တာပါ။မန်စီးတီးအသင်းအနေနဲ့ပရီးမီးယားလိမှာနောက်ထပ်ဆန်ချိန်သစ်တွေတင်ဖို့အခွင့်အလမ်းတွေလည်းရှိနေပါသေးတယ်။လက်ကျန်ပွဲ9ပွဲမှာ6မှတ်ရတယ်ဆိုရင်ကိုပဲပရီးမီးယားလိတံတန်းတစ်လျှောက်အမှတ်အများဆုံးရတဲ့ဆန်ချိန်တင်မှာဖြစ်တယ်လို့နောက်ထပ်12ဂိုးထပ်သွင်းနိုင်တာနဲ့ဂိုးအများဆုံးသွင်းတဲ့ဆန်ချိန်သစ်ကိုလည်းတင်မှာဖြစ်ပါသေးတယ်။2012နဲ့2014ဘောလုံးရာသီတွေမှာချန်ပီယံဖြစ်ခဲ့ပူတဲ့မန်စီးတီးအတွက်အခုတစ်ချိန်ဟာ3ချိန်မြောက်ချန်ပီယံဖလားကိုအနိုင်ရလိုက်တာပဲဖြစ်ပါတယ်ခင်ဗျာ။